နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအစိုးရပိုင်စီးပွားရေးလုပ်ငန်းတွေအရှုံးပေါ်နေရတဲ့အဓိကအကြောင်းရင်းကဘာလဲဆရာ
။ငါအစိုးရပိုင်လုပ်ငန်းတွေဘာလို့ရှေ့ဦးပေါ်လဲဆိုတာစရဲကွာအများကြီးဘုံကြီးရွယ်ပြီးတော့တည်ထောင်ထားတဲ့လုပ်ငန်းတွေမဟုတ်ဘူး။အဲဆိုဂျယ်လစ်ခင်မှာဆိုရင်တခြားရွေချက်တွေနိုင်ငံရေးရွေချက်တွေနဲ့ထောင်ထားတာတွေဖြစ်တယ်။ဥမာအလုပ်ကံရရှိစေဖို့ဆိုပြီးတော့အစိုးရတလို့လုပ်ငန်းမျိုးကိုလုပ်ကိုလုပ်ရမယ်လို့ရည်ရွယ်လို့နောက်တစ်ခုကတော့ပုဂ္ဂလိကလုပ်ငန်းတွေချီးထွားတုတ်တက်လာခြင်းမရှိဘဲနဲ့ပုဂ္ဂလိကလုပ်ငန်းကိုအားကိုးလို့မရလို့စတဲ့ရွေချက်တွေနဲ့တော့ထောင်ထားတာတွေဖြစ်တယ်။ဆိုတော့အစကလေးကအများရဖို့ဆိုတဲ့ရွေချက်နဲ့ထောင်ထားတာမဟုတ်ကုသမသားအများမရတာကိုပြောလာကြရတာပါ
။တမန်ဦးသိန်းစင်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီဟိုပါအရှုံးပေါ်နေတဲ့စီးပွားရေးလုပ်ငန်းတော်တော်များများကိုပုဂ္ဂလိကကိုသူတို့လွှဲပေးတယ်။ရောင်းတာတို့ငှားတာတို့ဟိုပါအမျိုးမျိုးလုပ်တယ်ပေါ့နော်။ဆိုတော့ဥပိုင် limited ကတစ်ဆင့်ပဲဖြစ်ဖြစ်ပေါ့။ဆိုတော့ဒီအခုလိုမျိုးလှုပ်လာတာတွေလှုပ်တဲ့အတွက်ကောဆရာဟိုပို့ပြီးတော့ထူးခြားမှုရှိလာသလား။တချို့ကဟိုစက်ယုံနဲ့ရောင်းနေဆိုရင်လည်းသူတို့ကစက်ယုံဝယ်ပြီးတော့တခြားလုပ်ငန်းတစ်ခုလုံးဝပြောင်းပြလိုက်တာမျိုးဟိုပါဟိုတယ်ဖြစ်ဖြစ်ဆောက်ပြလိုက်တာမျိုးတွေလုပ်ကြတယ်။ဆိုတော့ဟိုစားသုံးသူတွေဘက်ကကြည့်ရင်ရောဆရာစားသုံးသူတွေအတွက်အကျိုးရှိနိုင်သလားနိုင်ငံတော်အတွက်ကောဘယ်လောက်ထိအကျိုးရှိသလဲဒီလိုမျိုးဟိုဘောဘောအစိုးရပိုင်းလုပ်ငန်းတွေဟိုရောင်းချတာငှားရမ်းတာတွေဟာ
အဲဘယ်လောက်တိုင်းတာဒီအကျိုးရှိလဲဆိုတော့နော်ဒီပထမဆုံးကတော့ဟိုအရှုံးပြနယ်ဟာတွေတိုင်းတာတစ်ခုဒီဆိုရော့သွားမယ်နော်အဲ့တော့တချို့လုပ်ငန်းများမှာတော့သဘောတူညီချက်ရှိရဲ့အစရေကလုပ်နေတဲ့လုပ်ငန်းမျိုးဆက်လုပ်ရမယ်ဆိုတော့သဘောတူညီချက်တွေရှိတယ်အဲ့တော့တကယ်တကယ်လက်တွေ့မှာမဖြစ်နိုင်ဘူး။ဥပမာရုပ်ရှင်လုပ်ငန်းမျိုးကိုလွှဲပြောင်းရောင်းချတဲ့အခါမှာရုပ်ရှင်နဲ့ဆက်နွယ်တဲ့လုပ်ငန်းမျိုးကိုလုပ်ရမယ်ဆိုတဲ့အခါမျိုးကိုရှိရတယ်။တကယ်တကယ်ကျတော့တော့အဲ့ဒီဟာတွေကဖြစ်မလာဘူး။အဲ့တော့စားသုံးသူအနေနဲ့ကတော့ဟိုအခုခေတ်မှာတော့အစိုးရစက်ရုံတွေနော်အစိုးရလုပ်ငန်းတွေကထုတ်တဲ့အဲထုတ်ကုန်တွေကိုအားကိုးပြီးစားသုံးတယ်ဆိုတဲ့အခါမျိုးအတော်ရှားပါတယ်နော်။အဲနောက်တစ်ခုကတော့ပုဂ္ဂလိကလုပ်ငန်းလည်းထုတ်နာတယ်ရှိရတယ်။ကဖက်မှာလည်းအစိုးရကပုဂ္ဂလိကကိုလွှဲပြောင်းရောင်းချခြင်းမြင်မယ်ပုဂ္ဂလိကတို့စိတ်ဝင်စားတဲ့ကိစ္စတွေရှိဥပမာတော့ထင်ရှားတဲ့ဗဒစာတစ်ခုပြောရင်တော့ဒါရရှိကြရင်မျိုးပေါ်ရထားပေါ့နော်အဲ့တော့တို့အနေနဲ့အကျိုးမြတ်သိကြည့်ကြည့်ကြည့်မှမရနိုင်ဘူးတို့စိတ်ဝင်စားတဲ့ခါကလည်းမျိုးဝရထားလို့ဘုဒ္ဓဘူတာမြင်နေရဘူတာနာတဝိုက်မှာရှိတဲ့မြင်နေရတွေစိတ်ဝင်စားတာပေါ့အဲ့တော့ပုဂ္ဂလိကဆိုတာကတော့သူကအမြတ်နဲ့ကိုအဓိကထားပြီးစဉ်းစားတယ်အမြတ်မရဘူးဆိုရင်အဲ့ဒီလုပ်ငန်းမျိုးတွေတော့တော့တို့ကတော့လုံးမမကုန်ဘူးအဲ့တော့သုံးသူကတော့ဒီကွက်စီဝါရီစတဲ့ဖြစ်တဲ့အတွက်ကပြည်ရင်းကစပ်ပစ္စည်းတွေစားရင်စားအာမမလို့ရှင်သွင်းငွေပစ္စည်းတွေစားရင်စားနာတာတော့ရွေးချယ်ကြရတော့အများကြီးဖြစ်သွားပြီပေါ့
ဆိုရစီမံကိန်းတွေကိုပုဂ္ဂလိကလက်ထဲကိုလွှဲတဲ့နေရာမှာလဲဒီပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စတွေဟိုပြောကြတာတွေရှိတယ်ပေါ့နော်ဆိုရပုဂ္ဂလိကလက်ထဲကိုလွှဲတယ်ဆိုမျိုးထူးခြားမှုရှိပါမလားအဲ့လိုမျိုးကိုယ့်လူချင်းချင်းလွှဲပေးတယ်ဆိုတဲ့ပုံစံမျိုးသဘောတက်ရောက်နေတော့
အချိန်ကာလအရပြောလို့ရှင်ကတော့အခုကတော့နော်အိုအဲ့လိုမျိုးလွှဲပေးရခါမျိုးကတော့တော်တော်လေးနည်းပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့အကုန်လုံးကဒုသပြင်းဒီစာနဲ့သိနေပါရလားအာယုံစိုက်နေကြတာဆိုတော့နော်ဟိုဖြစ်ခဲ့ရင်တောင်မှအဲ့လိုဖြစ်ခဲ့တဲ့ဖြစ်တဲ့တာတကတော်တော်လေးနည်းသွားနိုင်ပါတယ်။အဲတစ်ဖက်ကကြားတဲ့ခါကျတော့လေနော်မြန်မာနိုင်ငံမှာလူလက်တန်းသားတို့နော်ဒီထက်တန်းတော်တို့တက်တန်းလာဆိုတာအရင်နှိရှိတဲ့သူပေါ့လေ။ရင်းနှိရှိတဲ့သူဆိုတာသိပြီးရှိရမှမဟုတ်တာအရှိအမုတ်တဲ့ခါကျတော့လည်းဘာလို့လို့ဒီလူပဲပြန်ဖြစ်သွားတဲ့သဘောတော့ရှိတယ်။ဒီသဘောကြီးကတော့သိပြီလို့ဆိုရင်မှတော့ရှောင်လို့မရအောင်။အဲ့တော့သူကပါဆိုရင်အလားမှာကိုရောကအဲ့ဒီလုပ်ငန်းတွေဝယ်မလားဒါမှမဟုတ်အများပြည်သူကဝယ်မလားလို့တော့ဟိုထုတ်ပြန်ကြေညာလဲနောက်ဆုံးကြအများပြည်သူကဝယ်နိုင်တဲ့ကိစ္စမျိုးတွေမဟုတ်ပါဘူးဒီလုပ်ငန်းတွေတော့မများနောက်ဆုံးတော့ဘယ်နည်းနဲ့ပဲလုပ်လို့ဒီလူတွေလက်ထဲပဲရောက်တာပဲ။ဒါတော့ဒီလူဆိုတာလည်းတစ်ခါတလေကျတော့နာမည်တစ်ခုဖြစ်မယ်နောက်တစ်ခါကျတော့နာမည်တစ်မျိုးလည်းဖြစ်ခြင်းဖြစ်မယ်။အမတကယ်တကယ်ကြတော့မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းကြီးကြီးမားမားလုပ်နေတယ်လို့ဆိုတော့စေကဏ္ဍလောက်ပဲရှိတာအဲဒီလူတွေလက်ထဲဒီလူတွေနဲ့ပဲလို့မှမကင်းနိုင်ဘူး
စီးပွားရေးပညာရှင်တယောက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ရောဆရာအခုတမန်ဦးသိန်းစင်အစိုးရဥဆောင်ပြီးလုပ်နေတဲ့စီးပွားရေးအရာပြင်ပြောင်းလဲမှုတွေဟာဟိုအားနေချက်အားတာချက်ဘာတွေများတွေ့မိသလဲဆရာဟိုရေဘွားအဖြစ်ကြည့်မယ်ဆိုရင်တော့အရင်အစိုးရလက်ထက်မဆလာလက်ထက်တဲ့ဆိုင်တော့အများကြီးကောင်းလာတာတော့မှန်တာပေါ့ဒါပေမဲ့ကောင်းလာတယ်ဆိုရင်လည်းအဲ့ဒါမကောင်းတဲ့ဟိုကောင်းတဲ့ထက်ရလဲဟိုဟိုပေါ့အားနေချက်တွေရှိနေသေးတယ်ဆိုတာလည်းဟိုအများအသိပဲဆိုတော့ဆရာစီးပွားရေးပညာရှင်တယောက်အနေနဲ့မြင်မိတာရောဘာလို့များမြင်မိလဲဆရာ
အဲ့တော့ခဲအမေကုန်းနဲ့မှလည်းပါပြီးသားပေါ့နော်ပါပြီးသားဆိုတာကတော့အဲ့တော့ခိုးတို့ကမလုတ်ခဲ့တဲ့ကိစ္စတွေကိုခိုးကမလုတ်ခဲ့တဲ့ကိစ္စတွေကိုလုတ်တယ်ပြုပြင်ပြောင်းလဲနိုင်တဲ့ကိစ္စတွေလည်းဒါအများကြီးရှိတယ်ဒါလည်းမှန်တယ်အဲခေါတော့ကရှိခဲ့တဲ့ဇာလန်းတွေရဲ့အမွေခံနေအမွေတွေကိုဆက်ပြောခံယူပြီးတော့အဲ့ဒီဇာလန်းတွေကိုမေယာကိစ္စမျိုးဆိုတော့မပြီးနိုင်ဘူးအဲ့တော့ဒါမေယာအများနဲ့ဆိုင်တယ်အများဦးလည်းထိခိုက်တဲ့ကိစ္စဆိုတော့ဒီဟာကြီးကတော့တော့အထင်ရှားဆုံးပါတော့ပဲ အဲ့တော့ကိုယ်အနေနဲ့ပြောရလို့ရှိရင်တော့ဒါကနော်မျောမှန်းချက်အပေါ်မှာမူတည်တယ်မျောမှန်းချက်အပေါ်မှာလည်းမူတည်တယ်အရန်ကြီးမျောဟိုအတိုင်းတာတစ်ခုဒီမျောလင့်ထားတယ်မျောလင့်တယ်လို့ဖြစ်မလာဘူးဆိုရင်တော့လူတိုင်းကအားမရတာနော်သဘောတဘာဒီသဘာဝပဲနောက်တစ်ခုကတော့ကိုယ်ကဘာကိုစဉ်းစားလဲဆိုတော့ဒီအစိုးရကိုပဲပြောတခြားဆိုစီတီကိုပဲပြောတဲ့ခါကျရင်နောက်တစ်ဖက်မှာကလုတ်ဆရာတွေကများပြောတစ်ဖက်ကစွမ်းရည်မရှိဘူးအဖန်ရှင်နေများတယ် capacity မရှိဘူးအဲ့တော့အစိုးရမှာအထူးသဖြင့်ခုအချိန်မှာ PR ရေရန်များတယ်နော်စိတ်ခုံးမှုရန်များတယ်တစ်ဖက်ကကြတော့အစိုးရရန်နေအောင်သိပြော PR ရေကြားထဲမှာသိပြောဟိုမနေကိုအားနေတယ်ပေါ့နော်ခိုင်မာတဲ့တောင်းတင်းနဲ့အားကောင်းတဲ့အနေထားမျိုးသိပြောမရှိဘူးနော်အဲ့တော့တစ်ဖက်ကကြတော့လည်းအဲ့ဒါဆိုရင်အကြာကြီးစောင့်ကြံမှာဘယ်သူမှမစောင့်ဘူးအဲ့တော့စောင့်နေရတာကြာပြီလာလို့လိုက်ရတာဘလောက်ကြာပြီเนาะအဲ့ဘယ်နှစ်ကအနေပေါင်းများစွာစောင့်ဆိုင်နေရတဲ့သူတွေကဘယ်သူမှစိတ်မရှိကြဘူးနောက်တစ်ခုကတော့တာမန်ပြည်သူပြည်သားတွေပေါ်မှာဘလောက်ဒီပြောမှုရှိတယ်လဲဆိုတော့အဲ့ဒါဆိုရင်လည်းဒါလူတွေကမင်းတို့ဖြေမယ်တချို့ကပူဆိုးလာတယ်လို့ပြောမယ်ဥပမာလမ်းတွေကွာတာကပြက်ကားပူကျက်လာတယ်လို့ဖြေမယ်ဒါပေမဲ့တကူတော့ကားမရှိတဲ့သူတွေကားပိုင်လာတဲ့ဟာဘယ်မျိုးတွေရှိလဲအဲ့တော့တကူတော့ကားမရှိတဲ့သူတွေကားပိုင်လာတဲ့ခါကျတော့လမ်းတွေကတက်တော့တာပေါ့နော်ဒီသဘောမျိုးလေးတွေတော့ရှိပါတယ်